မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကနေ့ကမ္ဘာလောကကြီးမှာရှိတဲ့တချို့သောအမျိုးသမီးတွေဟာလက်ဝတ်ရတနာရွှေငွေအသုံးဆောင်ပစ္စည်းတွေနဲ့ပတ်သက်လာရင်တဦးနဲ့တဦးအပြိုင်ဆိုင်သုံးဆွဲကျင်ကြတယ်ကြွားဝါကျင်ကြတယ်မိမိမှာရှိရဲ့ပစ္စည်းတွေကိုသူတစ်ပါးတွေမြင်အောင်ထုတ်ပြဝတ်ဆင်ကျင်ကြတယ်မိမိမှာမရှိသေးရင်လည်းစူးစမ်းပြီးတော့ဝယ်ယူတတ်ကြတယ်။လင်းယောက်ျားရှိသူတွေအနေနဲ့ကတော့မိမိယောက်ျားကိုပူဇော်ပြီးတော့ဝယ်ခြင်းကြတယ်။ဒီအခါမှာအမျိုးသမီးတွေရဲ့ပါဇက်ကနေပြီးရံဖန်ရံခါမစင်မချင်းပြောမိတဲ့စကားတွေကြောင့်အမားတွေတွေ့ရတတ်တယ်။ကြွားတဲ့စကားတွေကြောင့်ဒုက္ခတွေရောက်တတ်ကြပါတယ်။အဲ့ဒီလိုအမျိုးသမီးတွေရဲ့သဘောသဘာဝကြွားခြင်းဝါခြင်းနဲ့စိတ်ကိုဖော်ပြပြီးတဲ့အကြောင်းအရာလေးတစ်ခုကိုဒီကနေ့အမျိုးသမီးနဲ့စကားဆိုတဲ့ခေါင်းစဉ်လေးရဲ့အောက်မှာအနှဲငယ်ဖော်ပြပေးသွားမှာဖြစ်ပါတယ်တခါတော့ကမြို့တော်တစ်ခုရဲ့စင်ချေဖုံးမှာလဲလုံငန်းကိုလုပ်ကင်တဲ့လဲသမားကြီးတူရှိပါတယ်သူ့မှာအိမ်ထောင်ရှိတယ်လဲလုံတယ်ဆိုပေမဲ့လို့သူ့ရဲ့ကိုယ်ပိုင်လဲကိုလုပ်ရတာတော့မဟုတ်ပါဘူးတထေးကြီးတူရဲ့လဲမြေကိုမြေငါးခါပေးပြီးလောက်ကင်နေရတာဖြစ်ပါတယ်။အရင်တုန်းကတော့အခုသူငားပြီးတော့လှုပ်တဲ့လေယာဉ်ဆိုလို့ရှိရင်သူကိုယ်တိုင်ပိုင်ဆိုင်ခဲ့ဘူးတဲ့လေဖြစ်ခဲ့ဘူးပါတယ်။ဒါပေမဲ့လို့ရာသီဥတုကမမန်းဓာမြေဩဇာကလည်းဈေးတက်စပားဈေးကလည်းကျတော့အကျိုးတွေတင်ပြီးတော့မြို့ပေါ်ကတထေးကြီးနဲ့နောက်ဆုံးအကျိုးတူပူပေါင်းဆောင်ရွက်ရတဲ့အထိရောက်ရပါတော့တယ်။အကျိုးတူပူပေါင်းဆောင်ရွက်တယ်လို့စကားလှလှသာသုံးလိုက်ရတာတကယ်တော့အဲ့ဒီတထေးကြီးရဲ့လဲကူလီဖြစ်သွားခဲ့တာပါပဲမြို့ကလူတွေကပညာတတ်တွေမဟုတ်လားဒီတော့စကားကိုအလွန်နဝင်ပြန်ဖြစ်အောင်ပြောတတ်ကြတာပေါ့စကားလဲကြွယ်ကြတယ်လဲသမားကြီးလဲဒီလိုလဲလှုပ်တဲ့အလုပ်ကိုပဲလှုပ်တတ်တော့တနေ့စားရဖို့လဲပဲလှုပ်ရတော့တာပေါ့လဲလှုပ်မှလဲတနေ့စားတနေ့စားစားနေရတာမဟုတ်ပါလားလဲသမားကြီးမှမျောလင်းချက်တစ်ခုကလည်းရှိပါသေးတယ်သူတို့မျိုးရိုးစင်ဆက်လက်ဆင့်ကမ်းလာတဲ့စကားပဲဖြစ်ပါတယ်အခုသူထွန်ရက်နေတဲ့လေခွက်ရဲ့မြေကြီးကရွှေတီးလိုက်မယ်ဆိုတဲ့အမှားစကားပဲဖြစ်ပါတယ်။သူ့အဖိုးနဲ့သူ့အဖေလည်းဒီလေကိုထွန်ရက်ဆိုက်ပြုတ်ခဲ့ကြတာပဲမဟုတ်ပါလား။ဒီနေ့မှာတော့လေသမားကြီးလေထဲမှာလေထွန်နေရင်သူ့ရဲ့ထွန်သွားတဲ့မြေကြီးထဲကတခုခုကိုတိုက်မိတဲ့အတန်ကိုကြားလိုက်ပါတော့တယ်။ပထမတော့လေသမားကြီးကတိတ်ငုံနဲ့ထွန်သွားတိုက်မိတယ်လို့ပဲထင်တာပေါ့။တကယ်တမ်းအဲ့ဒီအရာကိုတူးကြည့်လိုက်တဲ့အခါမှာတော့ရွှေတင်းကားတွေပြည့်ထည့်ထားတဲ့အိုးတလုံးဖြစ်နေတော့တာပါပဲလေသမားကြီးလည်းဝမ်းသာသွားတာပေါ့ဒါပေမဲ့ဒီလက်မြေးကအရင်နှုန်းကတော့သူပိုင်နေဆိုပေမဲ့လို့အခုတော့မြို့ပေါ်ကတထေးကြီးပိုင်ဆိုင်နေတာမဟုတ်ပါလားသူကလင်ကားဖြစ်နေပြီလေလေကူလေးဖြစ်နေပြီဒီတော့ဒီရွှေအိုးတွေ့တာကိုတထေးကြီးသိရင်သူလည်းဆိုင်နေဆိုပြီးတော့လှုပ်မှတေချာပဲဖြစ်ပါတယ်ဒါကြောင့်လေသမားကြီးကအကြံထုတ်နေပါတော့တယ်ဘလို့လို့ရင်ကောင်းမလဲလို့စဉ်းစားရင်းနဲ့သူငငယ်တုန်းကသူ့အမိပြောပြခဲ့တဲ့ပုံမြင်လေးတစ်ပုဒ်ကိုတတိယသွားပါတော့တယ်။အဲ့ဒီပုံမြင်တဲ့ကအတိုင်းလေသမားကြီးဟာသူ့ရဲ့ထုံထုံးကိုဖြုတ်ဈေးထဲကိုသွားပြီးငါးနေနေနဲ့ချက်တကောင်ဝယ်လာပါတယ်။ဒါပေမဲ့အဲ့ဒီလိုဝယ်လာတာကိုအိမ်ကမိမမသိအောင်ဝယ်ပြီးတော့တိတ်တခိုးပြန်လာခြင်းပဲဖြစ်ပါတယ်။နောက်ပြီးတော့အိမ်ခေါင်းမိုးပေါ်မှာငါးတွေကိုတင်ထားပြီးငါးဖက်နဲ့ပိုက်ကုန်နဲ့အုပ်ထားပါတော့တယ်။ချက်ကိုတော့ချင်းနဲ့ထည့်ပြီးချောင်းဆက်မှာတွားရောက်ပတ်ထားပါလေညရောက်တော့သူ့မိမကိုခေါ်ပြီးမိမရေငါတို့ဟိုးအရင်တုန်းကတို့ရဲ့အဘိုးအဘေးတွေထားခဲ့တဲ့ရွှေအိုးတစ်လုံးတွေ့ထားတာသွားဖော်ရအောင်ဆိုပြီးလေခွင်းထဲကိုသွားရွှေအိုးကိုတိတ်တဆိတ်သွားပြီးတော့ဖော်ယူလာခဲ့ပါတော့တယ်အင်ကိုရောက်တော့အဲ့ဒီရွှေအိုးကိုအင်ရဲ့ခေါင်းရင်းမှာတူးပြီးတော့ဝတ်ထားလိုက်ပါတယ်ပြီးတော့သူ့မိမကိုမိမရေမနေ့ကအင်ခေါင်းမိုးမှာငါပိုက်ထောင်ထားခဲ့တယ်ငါများမိနေသလားကြည့်လိုက်ပါအောင်လို့ပြောတော့သူ့ရဲ့မိမကရှင်ယူနေလားဘလို့လို့ခေါင်းမိုးပေါ်မှာငါရှိမှလဲပေါ့တကယ်တမ်းသူ့မိမကအိမ်ခေါင်းမိုးပေါ်တက်ကြည့်လိုက်တော့ပိုက်ကုန်နဲ့အုပ်ထားတဲ့ငါးတွေကိုတွေ့တော့တာပါပဲမိမကလည်းတန်အန်တောနဲ့ဟာငါးတွေလေးတဲကပြန်လာတယ်လို့ရေယူမိပါတော့တယ်နောက်လေသမားကြီးကမိမကြီးချောင်းမကငုံဆိုင်ပြီးတော့ငါးများခဲ့တာမိနေလို့အခုဘာမိနေလဲသွားကြည့်ကြရအောင်လို့သူ့မိမကိုအဖော်ဆွဲပါတယ်ချောင်းစားရောက်တော့သူဖွက်ထားတဲ့ချက်ကိုထုတ်ပြီးငမားချိန်မှာသူ့မိမမသိအောင်တက်ပြီးတော့ဟာမိမကြီးပွားတာပဲချက်တကောင်မိရဲ့ကွာလို့ပြောတော့တာပေါ့မိမကလည်းကြည့်ပြီးတော့ဟဲ့ ချက်ကရေငုပ်လာတယ်တော့လို့ရေရွတ်ပြန်ပါတယ်။ချောင်းဆက်ကသူတို့နှူအပြန်တထေးကြီးရဲ့အိမ်နားကိုကပ်ပြီးပြန်တဲ့အခါမှာမွေးထားတဲ့ကျွဲနွားရဲ့အတန်ကိုသူကနေပြီးမိမကြီးတထေးကြီးရဲ့အိမ်နောက်ကတဆေရီမြူးနေတဲ့အတန်ကြားလာဆိုပြီးတော့ခဏရနာထောင်ခိုင်းပြီးအိမ်ကိုခြေကုန်ထုတ်ပြေးတော့တာပေါ့မိမကလည်းတဆေဆိုတော့လန့်ပြီးတော့သူ့ရကြနောက်ကအမီလိုက်ပြေးရတော့တာပေါ့အိမ်ရောက်တော့မိမဖြစ်တဲ့သူကမောမောနဲ့အိမ်မောကြနေတဲ့အချိန်မှာလေသမားကြီးကထပြီးတော့မိမနဲ့အတူသွားယူလာတဲ့အိမ်ခေါင်းရင်းမှာမြုပ်ထားတဲ့ရွှေအိုးကိုသူတယောက်တည်းတူးဖော်ပြီးအိမ်ချင်းရင်းကိုပြောင်းပြီးတော့မြုပ်ထားလိုက်ပါတော့တယ်လေသမားကြီးဒီလိုလုပ်တာအကြောင်းကရှိပါတယ်သူထင်တဲ့အတိုင်းမှာပဲရွှေအိုးရပြီဆိုတော့မိမတို့သဘာဝလှခြင်းပခြင်းဝှစ်ခြင်းစားခြင်းတာပေါ့လေသမားကြီးကလည်းအဲ့ဒီလိုချက်ချင်းအနေအထိုင်ပြောင်းလဲသွားရင်တထေးကြီးတည်သွားမှာစိုးရိမ်ပါတယ်မိမဖြစ်သူကလည်းတကြီးကြီးပူစာတော့တာပါပဲဒါကြောင့်လင်မယားစကားများကြတော့တာပေါ့ဒေါသကိုစီနဲ့ပြောတော့လေထဲကရွှေအိုးရတဲ့အကြောင်းတွေလဲပါကုံတော့တာပေါ့အဲ့ဒီလိုနဲ့အဲ့ဒီရွှေအိုးအကြောင်းကိုတထေးကြီးကတည်သွားပါလေရောတည်သွားတဲ့အခါမှာလေသမားကိုခေါ်ပြီးတော့ရွှေအိုးရဲ့အကြောင်းကိုမေးတော့တာပေါ့ဘာဖြစ်လို့လဲဆိုတော့လေကသူ့ရဲ့လေဖြစ်နေပြီကိုလေသမားကလည်းဘူးကြီးခံနေတော့တာပဲမဟုတ်ဘူးကြီးပဲညင်းတော့တာပါပဲဒါနဲ့လေသမားကိုမေးလို့မရတော့လေသမားရဲ့မိမကိုခေါ်ပြီးတော့မေးတော့တာပေါ့အဲ့ဒီမှာမိမဆိုတော့ကြောက်လဲကြောက်တက်ဒါနဲ့ပဲအမှန်ကိုသူကချစ်ချောင်းရဲ့ကုံစင်ပြောပြလိုက်ပါတော့တယ်ရွှေအိုးရတဲ့ညကငားတွေလည်းပြန်လာတယ်ခေါင်းမိုးပေါ်မှာငားတွေရတဲ့အကြောင်းကြက်ကလည်းရေငုပ်လာတယ်ချောင်းဆက်မှာငမားချစ်ကိုသွားဆွဲထုတ်တော့ကြက်ကိုမိတဲ့အကြောင်းအဲ့ဒီလိုသူ့ယောက်ျားနဲ့ချောင်းဆက်ကအပြန်မှာတထေးကြီးအိမ်နားကဖြတ်သွားတော့တထေးကြီးအိမ်ကတော့တဆေမြူးလို့ပြေးလာခဲ့ရတဲ့အကြောင်းကိုတထေးကြီးကိုပြန်လဲဖောက်တယ်ချနေတော့တာပါပဲအဲ့ဒီမှာတထေးကြီးကဟာဒီလေသမားရဲ့မိမတော့ယူကြောင်ကြောင်နဲ့စိတ်ထင်ရတွေရှောက်ပြောနေတာလို့ယူဆပြီးလေသမားရှေ့ဦးရတာကိုလည်းသူ့မိမထင်တဲ့လုံးနဲ့ပြောနေတာလို့ယုံကြည်သွားပါတော့တယ်ယုံလဲယုံလို့ဆရာပဲဖြစ်ပါတယ်သူ့မိမပြောတဲ့အိမ်ကောင်းရင်ကိုတူးကြည့်ပြန်တော့လဲဘာရွှေအိုးမှမတွေ့ပဲဖြစ်တော့တာကိုလေသမားကြီးကတော့အိမ်ရောက်မှသူ့ရဲ့မိမကိုထုတော့တာပါပဲအကြောင်းရင်းလေးကတော့ဒီမြပဲဖြစ်ပါတယ်ရှေးရှေးကလူကြီးတွေရဲ့မသားစရာပုံမြင်လေးတွေကဘဝအတွက်သင်္ကန်းစာတွေပေးနေတတ်တာကိုတွေ့ရမှာဖြစ်ပါတယ်အမျိုးသမီးတွေဟာအဝတ်အစားလက်ဝတ်ရတနဲ့ပတ်သက်လို့ရှိရင်ပိုင်ဆိုင်ကြကြတယ်သူတစ်ပါးထက်သားခြင်းနဲ့သူတစ်ပါးထက်လှခြင်းနဲ့ကြွားဝါခြင်းနဲ့အဓိကအားဖြင့်စကားအဖြစ်နှုတ်ဖွာတတ်ကြတယ်။ဒါကြောင့်လေဒီလိုအခြေအနေမျိုးရောက်ရှိတတ်တယ်ဆိုတဲ့အကြောင်းကိုဒီအကြောင်းအရာလေးကနေပြီးတော့ဖော်ပြပေးလို့ခြင်းမဖြစ်ပါတယ်။နာတော်တာဆင်သူပြိဿအပေါင်းလည်းကြားနာကြပြီးအတွေ့အမြင်သစ်လေးများရရှိနိုင်မယ်လို့ယုံကြည်မိပါတော့တယ်။
Oh, Hello, hello.